ကျမကဆုမွန်ပါရှင်။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကမ္ဘာကရောဂါ COVID-19 ကူးစက်ခံရရင်တုံ့ပြန်ဆောင်ရွက်နိုင်မှုကြိုတင်ကာကွယ်မှုတွေလုံလောက်စွာမရှိတဲ့အပေါ်နာဂဒေသခံတွေရဲ့စိုးရိမ်ချက်တွေအကြောင်းပြောပြပေးချင်ပါတယ်။ COVID-19 ကရောဂါဟာချင်းမြေနယ်နဲ့စကိုင်းတိုင်းဒေသတွေမှာလည်းကူးစက်မှုရှိလာနေတဲ့အတွက်စကိုင်းတိုင်းဒေသကြီးကလမ်းမဆက်သွယ်ရေးအသွားအလာခက်ခဲလာတဲ့နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသလူနေရာမှာယောဂါကူးစက်ပြန့်ပွားလာမှာကိုနာဂဒေသခံနေနဲ့နာဂလူငယ်တွေဘက်ကအတော်လေးကိုစိုးရိမ်နေကြတာလို့နာဂကျေးရွာတွေအထိကျန်းမာရေးပညာပေးလိုက်လံဆောင်ရွက်ပေးနေတဲ့နာဂလူငယ်အထွန်းမဂရီက VOA ကိုပြောပါတယ်
။နာဂဒေသမှာပေါ့နော်ကျွန်တော်တို့ဒီလူငယ်ပရိုက်တာအဖွဲ့လေးတွေပေါ့နော်။ဒီ COVID-19 ကာကွယ်ရေးနဲ့ပတ်သက်ပြီးတော့မှာပေါ့နော်။ကျေးရွာတွေကိုကြွားပြီးတော့ပြည်မြင်ဖွင့်ပေါ့နော်။ကျွန်တော်တို့လှုပ်ဆောင်ပေးတယ်။ကြီးတော့မတွေးဝင်ဘူးပေါ့ဗျာ။ဘာဖြစ်လို့လဲဆိုတော့2016ဒီအဖြစ်ဆိုးတုန်းကလည်းကျွန်တော်တို့အများကြီးကြုံခဲ့ရတယ်လေအဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဘာဖြစ်ဖြစ်အဲ့လိုမျိုးမဖြစ်ပါစေနဲ့ပဲဆူတောင်းရတယ်ဘာလို့လဲဆိုတော့ကျွန်တော်တို့စီမှာလုံလောက်တဲ့စေဝါပစ္စည်းဉာဏ်ပညာမရှိဘူးမရှိတော့ကျွန်တော်တို့ကအရေးကြီးတဲ့လိုအပ်တဲ့ဒီ information နဲ့အချက်လက်တွေပေါ့ WHO ကပေးတဲ့ဟာတွေကျွန်တော်အာဂါနဲ့ကျန်းမာရေးဝန်ကြီးဌာနအနေပေါ်မှာပေးနေတဲ့ဒီအချက်လက်တွေပေါ့နော်အဲ့ဒါတွေပဲကျွန်တော်တို့အတိအကျမြှခုပ်ပြီးတော့မှကျွန်တော်တို့က information sharing တွေလုပ်တယ်ပေါ့နော်
ဒါကဒေသထဲမှာကူးစက်သူမရှိသေးပေမဲ့ဝေးလံခေါင်းတည်ပြီးလမ်းမဆက်သွယ်ရေးခက်ခဲတဲ့အပြင်ကျန်းမာရေးဝန်ဆောင်မှုအားနည်းလာတဲ့ဒီနာကဒေသမှာကျန်းမာရေးဝန်ထမ်းတွေလုံလောက်စွာမရှိတာကျန်းမာရေးဆိုင်ရာအထောက်အကူပြုပစ္စည်းတွေလုံလောက်စွာမရှိတဲ့အခက်အခဲတွေနဲ့ကြုံနေရတာပါ။ဌာနေတိုင်းရင်းသားနာဂတွေနဲ့ပူးပေါင်းပြီးတော့ COVID-19 တုံ့ပြန်ဆောင်ရွက်ရေးစီမံကိန်းလှုပ်ဆောင်နေတဲ့မြန်မာနိုင်ငံဆိုင်ရာဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်ဝန်းကျင်ဆိုင်ရာဗဟိုဌာနရဲ့ဆက်သွယ်ရေးနဲ့မီဒီယာညှိနှိုင်းရေးမှုကိုအိုက်ဆက်ကျော်ထိုးလာကအရေးပေါ်လိုအပ်ချက်တွေကိုပြောပြပါရစ
ေ။နာဂဒေတာမှာတော့ COVID-19 ကူးစက်တဲ့သူတော့မရှိသေးဘူး။ဒါပေမဲ့လည်းဖြစ်နိုင်ခြေအများတာခုနောက်ပိုင်းဟိုပြပဝင်လာတဲ့သူကများလာတော့ဒီ effect ကိုပြန်လာတဲ့လူတွေရှိတဲ့အတွက်ပေါ့နော်။ဒေတာခံရတဲ့အနေနဲ့တော်တော်လေးစိုးရိမ်နေရတဲ့အနေထားရှိတယ်။နောက်တစ်ခုကဒေတာအတွင်းမှာရှိတဲ့သူတွေရဲ့ COVID-19 နဲ့ပတ်သက်တဲ့အသိပညာတရှိထားမှုကလည်းအတိုင်းအတာတစ်ခုထိပဲရှိတဲ့အတွက်ပေါ့နော်ဒေတာအတွင်းမှာဟိုကျန်းမာရေးဝန်ထမ်းတွေကလည်းအကန့်အသတ်တွေအများကြီးရှိတယ်။နောက်ပြီးတော့မှဒီအကာအကွယ်ပစ္စည်းရလည်းအလုံးလောက်မှမရှိဘူးအဲ့လိုမျိုးအနေထားရှိတယ်။တကယ်လို့တယောက်ကလည်းမျိုးဖြစ်ခဲ့တယ်ဆိုလို့ရှိရင်တော့အဲ့ဘက်မှာ risk ကတော့ပိုပြီးတော့များတယ်ပေါ့နော်။ဒီနာဂဒေတာတော့ဟိုတောင်ပေါ်ရွာတွေပေါ့နော်အဲ့ဘက်မှာလူကြီးက3သိန်းလောက်နေတာဖြစ်တဲ့ recovery ဖြစ်ဖို့အတွက်ကအများကြီးလိုအပ်တာရှိသေးတယ်။အဲ့ကြောင့်မလို့ဒီကိုကြီးပန့်ပွေးရဲ့အပိုင်းတော့အများကြီးလိုအပ်တဲ့အနေထားပေါ့နော်
။ကျေးရွာအစုလေးတွေနဲ့တည်တတ်နေထိုင်နေကြပြီးအထူးသဖြင့်အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုမပြည့်စုံသလိုဘာသာစကားအခက်အခဲလည်းရှိတယ်လို့ဒေတာခန္ဓာကလူငယ်အထုံးမဂရီကပြောပါတယ်
။နာဂဒေတာမှာဆရာမတွေအလုံးလောက်မရှိဘူး။ရှိတဲ့နေရာတွေမှာလည်းဒီစစ်ဘဆိုင်ရာအထောက်အပံ့ပစ္စည်းတွေပေါ့နော်မလုံလောက်ဘူး။ဒီလူဝင်လူထွက်တွေနဲ့ပတ်သက်ပြီးတော့မှတို့အနေနဲ့ဘလို့နေထိုင်တဲ့နဲ့စစ်တဲ့နဲ့အဲ့အရာမျိုးတွေပေါ့နော်။တချို့ကျွန်တော်တို့နာဂဒေတာမှာပမာလို့မပေါက်တဲ့ရာရှိတယ်အင်္ဂလိပ်လို့မပေါက်တဲ့ရာရှိတယ်အဲ့အရာတွေဆိုဒီမှာရှိနေတဲ့ဒေတာခံရတဲ့အကူအညီနဲ့ကျွန်တော်တို့အချက်လက်လေးတွေကိုကျွန်တော်တို့ကပါတာပြန်တယ်ကျွန်တော်ဒီဒေတာစံပါတာစကားတွေနဲ့ပေါ့နော်။အဲ့ဒါရံပုံငွေလည်းအလုံးလောက်မရှိဘူးပေါ့နော်အလုံးလောက်မရှိတော့လေရှိမြို့နယ်မှာတော့ကျွန်တော်တို့ကတမြို့နယ်လုံးကိုမလွှမ်းခြုံနိုင်ဘူးဒီကားလန်းနဲ့ highway လမ်းမတစ်လျှောက်လူဝင်လူထွက်များတဲ့အဲ့လိုနေရာတွေကိုကျွန်တော်တို့က target ထားပြီးတော့လုပ်ပြတာဆရာမ
နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွင် COVID-19 ကြိုတင်ကာကွယ်မှုတွေကိုစနစ်တကျပြင်ဆင်ထားဖို့လိုတယ်လို့လည်းကိုအိုက်ဇက်ကျော်ထွန်းလာကထောက်ပြပါတယ
်နာဂဒေသတော့တွားလာတာအရန်ကိုဝေးတဲ့နေရာတစ်ခုဖြစ်တယ်လမ်းပန်းဆက်တွေအရန်ခက်ခဲတဲ့နေရာဖြစ်တဲ့အတွက်တခုခုအခုချိန်မှာဖြစ်ပြီးဆိုတဲ့အခါကျမှသွားရမ response လုပ်မယ်ဆိုလို့ရှိတော့အရင်နောက်ကျသွားမယ့်အနေထားလေးရှိနိုင်တယ်ပေါ့နော်အဲ့ဒါကြောင့်မလို့ဒီဟာအကောင်းဆုံးကတော့မဖြစ်ခင်ကတည်းကနေလိုအပ်တဲ့ဟာလေးကိုအကောင်းဆုံးကြိုတင်ပြီးပြင်ဆင်ထားဖို့လိုအပ်မယ်ဒီဆွေရဌာနဆိုင်ရာအနေနဲ့လည်းဒီထက်ပိုပြီးတော့အကောင်းအောင်လည်းလုပ်ဖို့လိုအပ်မယ်လို့ကျွန်တော်တို့မြင်နေပေါ့နော်တချို့နေရာဆိုပုံမှန်လိုနားမလည်တဲ့လူရှိတယ်အဲ့ဒါကြောင့်မလို့ဒေတာခန့်တွေရဲ့ပူပေါင်းဆောင်ရွက်မှုကိုလည်းရရှိအောင်အခုကတည်းကနေဟိုအကောင့်အလုပ်ဆောင်ထားဖို့ပေါ့နော်
လူသူရောက်ပေါက်နေတဲ့တောင်တန်းဒေသကနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွင်းကကျေးရွာပေါင်း22ရွာမှာတန်တရားလူနာတွေကိုတီးခြားစောင့်ကြည့်တဲ့အနေအိမ်တွေတည်ဆောက်ပေးတာပါဝင်အကာအကွယ်ပစ္စည်းကူညီထောက်ပံ့ရေးလုပ်ငန်းတွေကိုတော့အရက်ဖတ်လူမှုအဖွဲ့စည်းဌာနတိုင်းရင်းသားတို့ဤသဘာဝတရားစတာအခွင့်အရေးကာကွယ်ပေးရေးအဖွဲ့နဲ့မြန်မာနိုင်ငံဆိုင်ရာဆွတ်ဇာလန်တန်ယုံရဲ့အကူအညီနဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးပတ်ဝန်းကျင်ဆိုင်ရာဗဟိုဌာနတို့ပူးပေါင်းပြီးဆောင်ရွက်နေပါတယ်ရှင်